ဟုတ်ကဲ့အန်ကယ်နိုင်ငံရေးလှုပ်ရှားသူတွေရဲ့ရှေ့နေတွေကိုအထောင်ထံပြပေးလိုက်တာနဲ့ပတ်သက်လို့အန်ကယ်တို့သုံးသပ်မိတာကိုပြောပြပေးပါလားခင်ဗျာ
မြန်မာနိုင်ငံတရားစီရင်ရေးစနစ်က1988ခုနှစ်နောက်ပိုင်းလေးကစပြက်စီးနေတာဒါပေမဲ့ကဘာမသိဘူးအများမသိဘူးပြည်သူလူထုခံနေရတာအဲ့တော့ပြက်စီးနေတာလေအကြောင်းရင်းတွေကဒီစောက်ထောက်ထောက်ထောက်လာပြီးတော့ပြည်သူလူထုကိုတရားစီရင်ရနှိပ်စက်တာတော့ပြည်သူလူထုမခံနိုင်တာကနေအခုရှေ့နေတယ်ဘာနှိပ်စက်လာတဲ့အတွက်မြန်မာနိုင်ငံတရားစီရင်ကလူတိုင်းလူတိုင်းကအခုရှေ့နေတယ်ခံရတာကိုတောက်ခေါက်တဲ့အဆင့်ကိုလည်းရောက်လာတယ်မြန်မာနိုင်ငံတရားစီရင်ဂုံသိက္ခာကလူတော့မတိုးလောက်တီဗီဆိုင်ရာမှာလည်းမတိုးလောက်သိက္ခာကြတယ်သို့တော်ပေါ်လွင်လာတာကတော့ဥပဒေနဲ့ညီစောင့်ရွက်ခွင့်ရှိတဲ့ရှေ့နေတယ်ရဲ့စည်းကမ်းအရစောင့်ရွက်ခွင့်ရှိတဲ့ရှေ့နေတွေကိုဥပဒေနဲ့မညီပဲထောက်ချလိုက်တာကိုမခံနိုင်တဲ့အတွက်အန်ကယ်တို့လမ်းပြကျယ်ကဥပဒေကိုတက်မှတ်မယ်ဖြောက်မယ
်ဟုတ်ကဲ့ခင်ဗျအန်ကယ်တို့လမ်းပြကျယ်အနေနဲ့လဲဟိုအောက်တိုဘာလကရောနိုဝင်ဘာလ6ရက်နေ့ကရောဒီတရားစီရင်ရေးနဲ့ပတ်သက်လို့ကြေညာချက်တွေထုတ်တယ်လို့သိရပါတယ်အဲဒါလေးကိုလည်းနည်းနည်းလောက်ပြောပြပြောအောင်ခင်ဗ
ျမြန်မာနိုင်ငံတရားစီရင်ဂုံသိက္ခာကဟိုလူတော်မတိုးလောက်သိက္ခာကြတယ်ကြနေပြီဖြစ်တဲ့အတွက်အန်ကယ်မနေနိုင်လို့31ရက်နေ့ကပြီးခဲ့တဲ့အောက်တိုဘာ31ရက်နေ့ကနေကြေညာချက်စထုတ်တယ်ထုတ်ပြီးတော့နိုဝင်ဘာ6ရက်နေ့မှာကြေညာချက်ကိုအထူးကြေညာချက်ဆိုပြီးထုတ်လိုက်တာကတော့မြန်မာနိုင်ငံတရားစီရင်ရေးဟာမတရားကြောင်ပေါ်လွင်နေတာကိုပြည်သူလူထုကလည်းမခံနိုင်တော့ဘူးအပြည်ပြည်ဆိုင်ရာလည်းမခံနိုင်တော့တဲ့အတွက်မြန်မာပြည်တရားစီရင်မှာ3မျိုး3စားပဲရှိတယ်ဥပဒေပညာရှင်က3မျိုး3စားထဲမှာ1ကတရားသူကြီး2ကဥပဒေအရာရှိဒါပေမဲ့ဥပဒေအရာရှိကရှေ့ခေတ်အခေါ်ရောကတော့ CPO ပေါ့ဟိုအန်ကယ်ကတော့တောင်သူလေသမားနားလည်အောင်ပြောကြအစိုးရရှေ့နေဆိုတဲ့ဆွဲကြဥပဒေအရာရှိရယ်ပြင်ပရှေ့နေဒီ3ဦးဒီဖောက်လွဲဖောက်ပြန်လုပ်နေတာကကိုလဲတိတိသာသာအန်ကယ်လုပ်တဲ့အနှစ်စိတ်ကြားထဲမှာတိလာခဲ့ရတယ်ခံစားခဲ့ရတယ်ဒီတစ်ခါကပေါက်ကွဲဆုံးချိန်ဖြစ်တယ်ဒါကြောင့်မလို့မြန်မာနိုင်ငံတရားစီရင်ကလုံးဝလူတော်မတိုးတဲ့တရားစီရင်ဖြစ်နေတဲ့အတွက်တရားသူကြီးတွေဥပဒေရရှိဆိုတာအခုဆွဲကြတယ်နော်ပြင်ပအန်ကယ်တို့ဘက်ကလည်းရှေ့နေတယ်ဖောက်ပြန်တာရှိတယ်အဲ့ဒီလူတွေကိုမတရားလုပ်ခဲ့ရင်တိုင်မာဆိုပြီးတော့လမ်းပြခြင်းလိမ့်စာနဲ့အန်ကယ်ပြင်ညာခဲ့တယ
်ဟုတ်ကဲ့အန်ကယ်နောက်ဆုံးပေါ်လေဒီရက်ပိုင်းမှာဖြစ်နေတဲ့ဒီတရားစီရင်မှုပြဿနာတွေနဲ့ပတ်သက်ပြီးတော့ဒါဟာနိုင်ငံရေးအခြေအနေတရားလူကိုအင်္ဂလိပ်အနေနဲ့မြင်မိပါလားခင်ဗျာ
အခုဗျာတရားသူကြီးတယောက်ကဘယ်သူရလွတ်လပ်စွာဥပဒေမှာတရားစီရင်ပါလို့ပြထားတာကိုသူကဘာလုပ်နေလဲဆိုတော့ဘယာပေါ့ဗျာကြောက်ရွံ့မှုကျွန်တော်ကိုယ်တိုင်ခံခဲ့ရတာပါ2003မှာသေတံကြတဲ့နိုင်ငံတော်ပုံကံမှုနဲ့သေတံကြတော့တရားသူကြီးကကိုယ်တိုင်ကြောခဲ့ဘူးတဲ့ကျမတို့ခွင့်လွတ်ပါကျင့်အတွက်အခုတည်းမှမငြိမ့်ပေမဲ့ကျမတို့ကအထက်ကအမိတ်ပေးထားလို့မပြစ်မနေထောက်ချရပါလေဆို။သွားပြီပေါ့ဗျာ။သူတို့သားမရတွေထမင်းစားဖို့ဆိုတော့ကျုပ်တို့ကဥပဒေတိုင်းခံယူခွင့်မရှိဘူး။အခုရင်းမရှိဘဲနဲ့ကျုပ်တို့ကထောက်ချပေးရတာ။ဒုတိယတောင်မှုဒိုင်ဦးမြို့နယ်တရားသူကြီးနိုင်ငံရေးပုံမှကျွန်တော်ပုံမှ9နဲ့ဆွဲ။ဒီလိုပဲကျွန်တော်တို့နားလဲပါခွင့်လွတ်ပါအထက်ကခိုင်းလို့အထက်ကခိုင်းလို့ဗမာပြည်မှာတရားသူကြီးတွေရောတကယ်ဝန်ထမ်းတွေရောအထက်ကခိုင်းလို့အထက်ကခိုင်းလို့ဆိုပြီးတော့လှုပ်ချနေတဲ့လောကအခုမှပွင့်တာချင်းချင်းပြောရင်ဒီလိုတရားသူကြီးတွေကနေပြီးတော့အထက်ကခိုင်းလို့ဆိုပြီးတော့တာဝန်ကြီးတဲ့အစိုးရလည်းနှာသိပြီးဥပဒေရောင်းညာလှန်ခြင်းသည်ဒီနေ့ခေတ်ဒီနေ့အချိန်မှာအစိုးရကိုလည်းကျွန်တော်တွေ့တဲ့နေနဲ့ခင်ဗျားတို့ကြီးကနေတဆင့်ပြောမယ်နိုင်ငံရေးအပါတီအဖွဲ့အစည်းတွေကိုလည်းတဆင့်ပြောမယ်ဘာပြောမလဲဆိုရင်ဒီမိုကရေစီရကျင်လို့စောင့်ရနေတာပြည်သူလူထုနဲ့เนาะနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေကလမ်းပြောက်နေတဲ့အချိန်မှာတကယ်နိုင်ငံရေးကိုထွက်ပေါက်အဖြစ်တိုးလို့ရအောင်ဥပဒေမရှိတော့ဘူးဆိုတဲ့ကမ္ဘာလည်းမှာသိခါကြအောင်နိုင်ငံရေးသမားတွေလည်းလက်ရှိအစိုးရကိုတော်လှန်လို့ရအောင်လမ်းပေါက်တစ်ခုပွင့်သွားတယ်လို့ကျွန်တော်တို့ကတော့မြင်တယ်
ဟုတ်ကဲ့အန်ကယ်ကျေးဇူးတင်ပါတယ်ခင်ဗျ